နော်ကျော်ရဲထက်ပါလက်ရှိတော့အလုပ်လုပ်တာကတော့ကျန်ကုန်မှာထိဆိုင်တဲ့လူနာဖွဲ့ကြီးတစ်ခုမှကျွန်တော်အလုပ်လုပ်ပါတယ်အဓိကလှုပ်ရှားဖြစ်တာကတော့ဒီရာသီဥတုကြောင်းလဲမှုဆိုင်ရာနဲ့ပတ်သက်တဲ့ Global Climate Strike Movement ကိုမြန်မာပြည်မှာလှုပ်ရှားဆောင်ရွက်နေပါတယ
်အခုပြောနေတဲ့လူငယ်ကတော့ရာသီဥတုဖောက်ပြန်ကြောင်းလဲမှုကာကွယ်ရေးလှုပ်ရှားနေတဲ့ကိုကျော်ရဲထက်ပါသူကတဘာပောင်းဝင်ရေးရာကိစ္စတွေကိုအသက်ငယ်ငယ်ကတည်းကစိတ်ဝင်စားခဲ့တယ်လို့လူမှုရေးကိစ္စတွေမှာလည်းပါဝင်ခဲ့တဲ့အကြောင်းအခုလိုပြောပြပါတယ်
ကျွန်တော်ကအရင်တည်းကလူမှုရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေပါတယ်မပါရအစိတ်ဝင်စားတယ်ပေါ့ကျွန်တော်ကအရင်ငယ်ငယ်လေးတွေကဒီတဘောပတ်ဝန်းကျင်ရဲ့နဲ့ပတ်သက်ပြီးမှစိတ်ဝင်စားတယ်ဆိုတော့တက္ကသိုလ်ပထမနှစ်ဆက်တက်တဲ့အချိန်မှာကျွန်တော်တင်ငယ်ချင်းနဲ့စုပြီးတဲ့အခါကျတော့ဒီတဘောပတ်ဝန်းကျင်ကြီးကလှုပ်ရှားတောင်းခဲ့တဲ့လူငယ်အဖွဲ့အစည်းတစ်ခုကျွန်တော်အစုအဖွဲ့တစ်ခုကျွန်တော်စတင်လုပ်ကြတယ်ဆိုတော့အဲ့ကနေဒီအတနိုင်တစ်ပိုင်းဒီတဘောပတ်ဝန်းကျင်နဲ့ပတ်သက်တဲ့အသိပညာပေးစီစဉ်နေတော့ကျွန်တော် plastic campaign လုပ်ကြတယ်တခြားမိုးရသီဆိုင်တစ်ပင်ဆိုင်ကျိုးဝယ်လို့တခြားတော့ဒီအသိပညာပေးတဲ့အဲ့ကျွန်တော်လုပ်ခဲ့ပါတော့ဒီလူမှုရေးလုပ်ငန်းနဲ့ပဲကျွန်တော်ပထမဆုံးစပြီးလုပ်တာတော့အဲ့ဒီဟာပါနောက်ပိုင်းတက္ကသိုလ်တိုင်းနဲ့ကျွန်တော်ကျောင်းသားသမဂ္ဂမှာလှုပ်ရှားတယ်2016လောက်ကနေစပြီးတော့ကျွန်တော်တက္ကသိုလ်ဒုတိယနှစ်လောက်ကနေစပြီးတော့လူငယ်ဖွဲ့ကြီးတခုမှစပြီးတော့ပါဝင်ဖြစ်တယ်ဆိုတော့ကျွန်တော်ရဲ့လက်ရှိလူမှုရေးနိုင်ငံရေးနဲ့ပတ်သက်တဲ့အခါလုပ်နေတဲ့လှုပ်ရှားမှုတွေကနှစ်ပိုင်းရှိတယ်လို့မြင်နေပါတော့ပထမတစ်ခုကလူငယ်ရေးရနဲ့ပတ်သက်တဲ့ဟာတွေပေါ့နောက်တစ်ခုကဒီသဘောပေါက်ဝင်ခြင်းနဲ့ပတ်သက်တဲ့ဟာပေါ့
လူငယ်ရေးရနဲ့ပတ်သက်လို့ရန်ကုန်တိုင်းမှာလူငယ်ရေးရမူဝါဒတရားပေါ်ပေါက်လာအောင်ကြိုးပမ်းကြတဲ့အထက်မှာသူလည်းပါဝင်နေခဲ့တယ်လို့ကိုကျော်ရဲထက်ကပြောပြပါတယ
်။လူငယ်ရေးရနဲ့ပတ်သက်ရင်တော့ကျွန်တော်2016မှာရန်ကုန်လူငယ်ကွန်ရက်ကိုစပြီးတော့မှ join နေ။အဲ့ကနေပြီးတော့ရန်ကုန်လူငယ်ကွန်ရက်ကနေဒီအစင်ကျွန်တော်လူငယ်ရေးရနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေလုပ်တယ်။နောက်ဒီလူငယ်ရေးရမူဝါဒပေါ်ပေါက်ရေးဒီကြိုးပမ်းတဲ့ကာလမှာလည်းကျွန်တော် 2016 18လောက်ပေါ့ဒီနှစ်နှစ်သုံးနှစ်လောက်အတွင်းမှာရန်ကုန်တိုင်းဒေသကြီးလူငယ်ပေါ်စီပေါ့နော်ဆိုတော့အဲ့ဒီဖြစ်မြောက်ရေးအဖွဲ့မှာကျွန်တော်တောက်လျှောက်ပါဝင်ခဲ့တာရှိတယ်ဆိုတော့အဓိကအားဖြင့်တော့ကျွန်တော်မိခင်ဖွဲ့စည်းလူငယ်ရန်ကုန်လူငယ်ကွန်ရက်အနေနဲ့လူငယ်ရေးရလှူရှားဆောင်ရွက်မှုတွေလုပ်ပါတယ်ဆိုတော့အခုထိလည်းကျွန်တော်ဒီရန်ကုန်လူငယ်ကွန်ရက်မှာပါဝင်နေအောင်ဖြစ်တယ်နောက်ကျွန်တော်ဒီအလုပ်အနေနဲ့ဆိုရင်တော့ဒီနှစ်နှစ်က2018လောက်ကနေစပြီးတော့ကျွန်တော်တို့အမျိုးသားလူငယ်ကွန်ပလက်ဆိုတဲ့လူငယ်ဖွဲ့စည်းတစ်ခုမှကျွန်တော်စပြီးအလုပ်ဝင်နေဒါကတော့ကျွန်တော်အဖူတိုင်းအလုပ်အနေနဲ့ဒီမှာလည်းလူငယ်ရေးရနဲ့ပတ်သက်တာလေးလုပ်ဆိုတီးတူ
တကယ်တော့ကိုကျော်ရက်ထက်ဟာတက္ကသိုလ်ကျောင်းတက်ခဲတုန်းကယူပဗေဒဘာသာရပ်ကိုစိတ်ဝင်စားခဲ့ပေမဲ့ကျောင်းတွေမှာသူသိကျင်တာကိုသိခွင့်မရတဲ့ပညာရေးစနစ်ကြောင့်အစိုးရတက္ကသိုလ်ကနေထွက်ပြီးခရစ်ယာန်ဘာသာရေးအဖွဲ့တွေတည်ထောင်ထားတဲ့ပုဂ္ဂလိကတက္ကသိုလ်ကိုပြောင်းတက်ခဲ့တယ်လို့သူပညာရေးခရီးရှင်အတွေ့အကြုံကိုလည်းပြောပြပါတယ
်အထက်တန်းအောင်တဲ့အခါကျတော့အစိုးရတက္ကသိုလ်တခုကျွန်တော်တက်တယ်ဆိုတော့အစိုးရတက္ကသိုလ်မှာကျွန်တော်၄နှစ်လောက်ကြာတယ်ပေါ့နောက်ဆုံးတော့ကျွန်တော်အကြောင်းကနေပြီးတော့နားလိုက်တယ်နားလိုက်ပြီးတော့ဒီပုဂ္ဂလိကကျောင်းတခုမှာပြောင်းပြီးတက်တယ်ပေါ့ဆိုတော့တော့မပြီးသေးပါဘူးဆိုတော့ဘာလို့ပြောင်းလိုက်ရတယ်လဲဆိုရင်တော့ကျွန်တော်တို့တက္ကသိုလ်စာရောက်တဲ့အချိန်ကဒီ quality education ကိုမျှော်မှန်းနေပေါ့နော်ဒါပေမဲ့ဒီကလက်ရှိပညာရေးစနစ်အခြေအနေနဲ့တခြားသောအခြေအနေတွေအရတော့ကျွန်တော်တို့ quality education ကိုဒီအစိုးရတက္ကသိုလ်ကြီးကနေပြီးရနိုင်ဖို့တော့မဖြစ်နိုင်ကြလို့ခဲရင်းနေပေါ့နော်ဆိုတော့ကျွန်တော်တို့အတွေ့အကြုံရပြောရမယ်ဆိုရင်လည်း personal story ပေါ့နော်ကျွန်တော်ကဒီ new beta phases ကိုအရင်သိဝင်စားရပေါ့ဆိုတော့တက်ကတူရောက်တဲ့အခါကျွန်တော်ဒီဘာသာရယူရယ်ဒါပေမဲ့ဒီအတိုင်းတိဗံဘာသာရယ်ဖြစ်တဲ့အတွက်ဒီ practical ဒီရှာလုပ်ပြီးမှတက်ရမယ့်ဘာသာရယ်မျိုးပေါ့ဒါပေမဲ့ကျွန်တော်တို့ပညာရေးစနစ်ကအဲ့ဒါကြီးမပံ့ပိုးပေးနိုင်ဘူးဆိုတဲ့အခါကျတော့တခြားသောသင်ကြားတင်ရေးစနစ်ကလည်းကျွန်တော်တို့အတွက်ကိုအဆင်မပြေနေဘူးပေါ့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပညာရေးစနစ်တိုင်းညှောပြီးမှသွားနိုင်မယ်ဆိုရင်ဘာမှအကျိုးရှိမလာနိုင်ဘူးယုံကြည်ရဲ့အတွက်ကျွန်တော်တို့တခြားသောကျောင်းနဲ့လှုပ်ရှားမှုတွေမှာပူးစားအရင်ဆက်ပြီးတော့
သူတက်နေတဲ့ကျောင်းအကြောင်းကိုမေးကြည့်တော့ကိုကျော်ရက်ထက်ကအခုလိုရှင်းပြပါတယ်
မြန်မာ Institute of Theology လို့ခေါ်တယ်ဆိုတော့မြန်မာနိုင်ငံဓမ္မတက္ကသိုလ်ကသူတို့ကအဓိကအရှင်းတော့ Christian Theology University တခုပါပဲဒါပေမဲ့ကျွန်တော်တို့ MIT မှာက Liberal Arts Program ဆိုပြီးမှ program တခုရှိရဲအဲ့ဒါက Social Science နဲ့ပတ်သက်တဲ့ဘာသာရပ်တွေသင်တဲ့ program ပေါ့နော်ဆိုတော့အဲ့ဒီမှာကျွန်တော်က Social Studies နဲ့ကျောင်းတက်ပါတယ်ကျောင်းလာကကတော့ပုံမှန်အရှင်းတော့ကျွန်တော်ဒီနှစ်ဆိုရင်6သိန်းခွဲလက်ရှိပါတော့ဆိုတော့ဒီနှစ်နောက်နှစ်လည်းအတူချင်မှတူတယ်ပြီးရခါကျတော့ starting နှစ်အလိုပထမနှစ်ဒုတိယနှစ်တတိယနှစ်အဲ့ဒါနဲ့လည်းကွာတယ်ဆိုတော့ပြန်ပြန်အားဖြင့်တော့6သိန်းနဲ့7သိန်းကြားလောက်တစ်နှစ်လေးရှိပါတော့
လူငယ်တယောက်အနေနဲ့အခုကြုံနေရတဲ့21ရာစုမှာဘာတွေကျေနပ်စရာရှိလဲဘာတွေမကျေနပ်စရာတွေဖြစ်နေလဲဆိုတော့သူက
ရှင်နဲ့တာကတော့ကျွန်တော်တို့ဒီ21ရာစုမှာလာပြီးတော့ဖြစ်ရတဲ့အတွက်ဒီဖက်မှာနိုင်ငံမကောင်းတဲ့စနစ်မကောင်းတဲ့အခြေအနေမှာနေနေရရင်တော့ကျွန်တော်တို့က alternative new land တွေရှိအဖောက်ထုတ်လို့ရတယ်နော်တော့အစိုးရကပညာရေးစနစ်ကောင်းကောင်းပေးမထားနိုင်ရင်တော့မှပဲ online platform တွေကတစ်ဆင့်ပေါ့တခြားနိုင်ငံတွေနဲ့ကျွန်တော်လေ့လာလို့ရတယ်ဆိုတော့ဒါကတော့အကန့်အသတ်တော့ရှိအောင်ရှိနိုင်တယ်နောက်ခါကျတော့လူတိုင်းကလည်းမိနိုင်ကြမှမိနိုင်တယ်ဒါပေမဲ့လည်းကျွန်တော်တို့တခြားရှာနိုင်မယ်ဆိုရင်တော့ဖောက်ထွက်ပြီးလုပ်လို့ရနိုင်တဲ့ alternative way ပြရှိနေတယ်ဆိုတော့အဲ့ဒါကပဲဟိုဖြည့်စရာတစ်ခုအရင်ကကျွန်တော်ဒီ2000 ဟို2000ခုနှစ်နောက်ပိုင်းမှာပေါ့နော်ဆိုတော့ကျွန်တော်လူငယ်ရွယ်ရောက်လာတာနည်းနည်းတော့ကောင်းတယ်လို့မြင်တယ်ပေါ့နော်ဟိုအရင်တော့အတက်ဆိုင်တော့နည်းနည်းပညာလည်းလည်းမီလာတာပေါ့တခြားချိတ်ဆက်ဖို့ကမ္ဘာလုံးကိုလည်းဒီချိတ်ဆက်ဖို့ကလွယ်လာတာအတွက်ပေါ့အကယ်၍အစိုးရပိတ်ဆောင်ထိုင်အောင်ကျွန်တော်တို့တခြားဟိုချိတ်ဆက်နိုင်တယ်ဟိုကြော်ပြီးမြင်နိုင်တယ်ဆိုတော့အဲ့ဟာတစ်ချက်တော့ဟိုကောင်းပါတယ်ပေါ့မကောင်းတာတော့အဓိကအဲ့လိုပမာပြည်လိုမျိုးလက်ရှိ intensive ဖြစ်တဲ့နိုင်ငံမှာနောက်တစ်ခါကျတော့အစထားအရာရာ conservative ဖြစ်ပြီးတော့အခါကျတော့အစိုးရကရောဒီလူမှုအတိုင်းဝန်ကရောလူမှုစံနှုန်းတွေကိုလိုက်နာတာမဟုတ်ဘဲနဲ့ဒီရှေးဥစွဲအမြင်တွေနောက်တစ်ခါကျတော့စနစ်မှာလည်းဒီရှေးဥစွဲတဲ့နောက်တစ်ခါကျတော့ပြည်ပင်ကြောင်းလဲဟိုတက်ဖို့ဥမတီရဲ့ခါမျိုးတွေနဲ့ဆက်သွားနေတယ်ပေါ့ဆိုတော့ဒါကတော့ကျွန်တော်တို့အတွက်လူငယ်တယောက်အနေနဲ့လည်းတော်တော်အဆင်ပြေတဲ့ကိစ္စပေါ့နော်ဆိုတော့ကျွန်တော်တို့ဒါကြောင့်ပဲဒီလိုလူမှုကြီးနိုင်ငံကြီးလုပ်နေရတာဖြစ်တယ်ပေါ့
ယူပဗီဒအတွေးခေါ်ကိုစိတ်ဝင်စားရတာလည်းသဘောပေါက်အညီကြီးကလှုပ်ရှားသူတယောက်ဖြစ်လာတဲ့ကိုကျော်ရဲထဲဆိုတဲ့လူငယ်တယောက်ရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်တမ်းတွေကြားခဲ့ရတာပါညီလေးညီမလေးတို့ရောခေတ်ပေါ်မှာကျင်းနေချင်းမကျင်းနေချင်းတွေရှိမှာပေါ့နောက်တစ်ပတ်မှာပြန်ဆုံကြမယ်နော်